COVID-19 ရိုက်ခတ်မှုတံကိုအိန္ဒိယကအကြီးအကျယ်ရင်ဆိုင်နေရပြီလို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ရေဒီယိုမိန့်ခွန်းမှာပြောကြားလိုက်ပါတယ်။အခုအိန္ဒိယမှာ COVID မျိုးဗီဇကွဲရောဂါပိုးအသစ်ကူးစက်ပြန့်နှံ့နေတာဖြစ်ပြီးပြီးခဲ့တဲ့24နာရီအတွင်းမှာတင်ကူးစက်သူ3သိန်းခွဲရှိပါတယ်။ကူးစက်သူဟာဒီထက်လည်းပိုပြီးတော့များနိုင်တယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးနေပါတယ်။ American အနေနဲ့အိန္ဒိယနဲ့တခြားလိုအပ်တဲ့နိုင်ငံတွေကိုကာကွယ်ဆေးတွေပေးဖို့ကူညီဖို့နိုင်ငံတကာအသိုင်းအဝိုင်းကလည်းဖိအားပေးတိုက်တွန်းနေပါတယ်။ American ကအိန္ဒိယကိုနည်းပညာအထောက်အကူနဲ့တခြားအကူအညီတွေပေးရသွားမယ်လို့ American ထိပ်တန်းကူးစက်ရောဂါကြွန့်ကျင်ပညာရှင်ဒေါက်တာ Anthony Fauci ကတောက်ကြနေကပြောပါတယ်။ Cambodia နိုင်ငံမျိုးတော် Phnom Penh မှာလည်းမနေ့တုန်းကစပြီးတော့ဈေးတွေကိုပိတ်ထားလိုက်ပါတယ်။ဧပြီလ15ရက်နေ့ကစပြီးမြို့တော်မှာအသွားအလာတွေတားမြစ်ထားပေမဲ့ဈေးတွေကိုဖွင့်ခွင့်ပေးထားခဲ့တာပါဈေးတွေကနေပြီးတော့ယောဂကုသမှုတိုးလာတဲ့အတွက်အခုဈေးတွေကိုမေလ9ရက်နေ့အထိပိတ်ထားဖို့ပြည်နယ်အစိုးရကတောက်ကြနေကအမိန့်ထုတ်လိုက်ပါတယ်ကမ္ဘောဒီးယားမှာအခုထိ COVID-19 ကူးစက်သူ 9,300 ကျော်ရှိပြီးကမ္ဘာမှာကူးစက်မှုနှုန်းအနည်းဆုံးနိုင်ငံတွေတွင်ပါဝင်ပါတယ်။ Johns Hopkins Coronavirus သုတေသနစင်တာအချက်အလက်တွေအရအခုထိတကမ္ဘာလုံး COVID-19 ကူးစက်သူ146သန်းကျော်နဲ့သေဆုံးသူက3သန်းကျော်ရှိပါတယ်။ American ကကူးစက်သူ32သန်းကျော်နဲ့အများဆုံးဖြစ်ပြီးအိန္ဒိယက18သန်းကျော်နဲ့ Brazil ကကူးစက်သူ14သန်းကျော်ရှိပါတယ်ရှင်။